မြန်ပြည်တော်မှာလွတ်တော်စာဝေးနေဝေးတင်ဒရုန်းရဲ့လွတ်တင်ခဲ့တယ်ဆိုတဲ့ဆက်ဆွဲခြင်းနဲ့ဖက်စီခံခဲ့ရတဲ့ပြင်သစ်ကဘာလက်ခီးတော့လွရဲ့စီလို့ဒီနေ့ပဲထောင်ကပြန်လွတ်ပြေးလိုက်ပါပြီ။အသက်28နှစ်အရွယ်အာသာတက်ကလိုတော့ဖေဖော်ဝါရီလ9ရက်နေ့ကမြန်ပြည်တော်မှာဖက်စီခဲ့ပြီးခွင့်ပြုချက်မရှိဘဲပြည်ပကဖြစ်စည်းတဲ့ဆောင်လာမှုတွေတွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့ထောင်လန်တလအပြစ်ပေးခံခဲ့ရတာပါ။ပြင်သစ်နိုင်ငံသားခီးတော့ကတော့မြန်မာနိုင်ငံမှာဒရုန်းယာဉ်ပြန်တမ်းမှုကန့်သက်ထားတာကိုမသိရတဲ့အကြောင်းထွက်ဆိုသွားပါတယ်။ဒီကနေ့ထောင်ကနေလွတ်လာတဲ့ပြင်သစ်ခီးတော့ကတော့ထောင်လန်3နှစ်ထိကြာခံရနိုင်တဲ့လွေမှုကြီးကြပ်ရေးဥပဒေ၊လေကြောင်းဆိုင်ရာဥပဒေနဲ့လည်းအရေးယူခဲ့တာပါ။ဒါပေမဲ့လည်းပြည်မှုတွေအတွက်မြန်မာချက်ငွေတသိန်းခွဲတန်ငွေဆောင်မှုသာတရားစီရင်ကစင်ကြချပါတယ်။ထောင်ကပြန်လွတ်လာတဲ့ပြင်သစ်ကဘာလက်ခီးတော့ကတော့နေရင်ပြန်ဖို့မှဖြစ်ပေမဲ့လွေမှုကြီးကြပ်ရေးကအမိန့်စာမရတဲ့အတွက်အချုပ်မှတညဆက်နေရလိမ့်မယ်လို့လည်းလွေမှုကြီးကြပ်ရေးတာဝန်ရှိသူတို့ကိုကူကပီ AP တင်းကပေါ်ပြခဲ့တာပါ။ပြည်ထောင်ငံသားလွတ်တော်နေ့ဒရုန်းလွတ်တင်တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။2019ခုနှစ်အောက်တိုဘာလထဲမှာတော့လည်းတူဂီတင်းတနာ TRT ကမှတ်တမ်းတွေဗီဒီယိုရိုက်ကူးရေးအဖွဲ့ကိုလွတ်တော်နေ့ဒရုန်းရင်လွတ်တင်မှုနဲ့ဖန်ဆီးခဲ့ဘူးပါရဲ။စင်ကူနဲ့မလေးရှားကသတင်းတော်နှစ်ယောက်နဲ့အတူမြန်မာသတင်းတော်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုတွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့တရားစွဲခဲ့ပေမဲ့နောက်ပိုင်းမှာလေကြောင်းပြန်တမ်းမှုဆိုင်ဥပဒေနဲ့ထပ်တိုးတရားစွဲပြီး1000လစီအပြစ်ပေးခဲ့ပါရဲ။